Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ5ရက်နေ့တောက်ကြနေညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်လပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပထမဆုံးချိန်တရုတ်နိုင်ငံခီးစဉ်ဖြစ်ရှစ်သတင်းပိုင်တဲ့ဒေါ်ဆန်းစုကြည်သွားတဲ့အခါတရုတ်ဆိုးရထိတန်းကောင်းဆောင်နေတဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ဆိုးရဝန်ထမ်းတွေရဲ့ကိုယ်ရေးကိုယ်တော်အချက်လက်တွေကိုတရုတ်နိုင်ငံကွန်ပျူတာဟက်ကာတွေကဖောက်ထွင်းခိုးယူခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကဆက်ဆွဲထားပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခွန်ညွှန်းတဲ့သူကြီးညာပေးမှာပါ
။ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာလာမယ့်အပတ်အတွင်းမှာတရုတ်ပြည်ကိုသွားရောက်ဖို့ရှိပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးပါတီပြောရေးဆိုခွင့်ရှိသူဦးငယ်ဝင်းကအခုလိုပြောလိုက်ပါတယ
်ဒီလပေါ့10ရက်ကနေ14ရက်ဖိတ်တာကကွန်မြူနတီပါတီကဖိတ်တာပါအဲခီးစဉ်အတွင်းမှာတရုတ်သမ္မတရဲ့ဝင်းကျုံနဲ့တွေ့ဖို့
အဲ့ဒီနောက်မှာတော့တရုတ်မြန်မာနယ်စပ်မှာတရုတ်တို့ရဲ့စစ်ရေးလေ့ကျင့်မှုအခြေအနေကလေးစစ်သား52ယောက်ကိုမြန်မာအတပ်မတော်ကနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းကိုလည်းတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မောက်ခွန်ညိုတို့ကကြေညာပေးကြပါလိမ့်မယ
်တရုတ်နိုင်ငံကိုပထမဆုံးအချိန်ခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရှစ်သတင်းပတ်တဲ့တွားရောက်ပြီးတရုတ်ဆိုးရထိတ်တန့်ခေါင်းဆောင်အနေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှစ်သတင်းပတ်ဗိုလ်ထူးနေဇွန်လ10ရက်နေ့ကနေ14ရက်နေ့ထိခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီကဲချင်းတို့နဲ့ပါတွေ့ဆုံမှာဖြစ်တဲ့အကြောင်း NLD ပြောခွင့်ရသူဦးညံဝင်းကပြောဆိုခဲ့တာပါတရုတ်မြန်မာနယ်စပ်ဒေသမှာကိုကလနက်ခိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်တနင်္ဂနွေဆက်ဆံရေးမှာအဖို့အထစ်တွေကြုံနေရချိန်မှာပဲအနာရတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်နဲ့ဒေါ်အောင်ဆန်းစုကြည်တွားရောက်မှာဖြစ်ပါတယ်စစ်ဆိုးရွားတွေလက်ထက်ကလေးကမြန်မာနိုင်ငံအပေါ်နိုင်ငံရေးအရာဩဇာလွှမ်းမိုးမှုရှိတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအပြောင်းလဲတွေထွက်ပေါ်လာပြီးတဲ့နောက်အတိုက်ခံ NLD ပါတီနဲ့လည်းထိတွေ့ဆက်ဆံမှုတွေရှိလာခဲ့တာပါဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်မတိုင်မီမှာလည်း NLD ဘိုးကော်မတီဝင်တွေနဲ့လူငယ်အဖွဲ့ဝင်တွေတရုတ်နိုင်ငံကို၅ချိန်လောက်တွားရောက်ခဲ့ပြီးတဲ့အကြောင်းပါတီပြောခွင့်ရသူဦးညံဝင်းက VOE ကိုပြောပါတယ်သမ္မတဦးသိန်းစိန်ပါဝင်မြန်မာဆိုးရတာဝန်ရှိသူတွေအာဏာရနိုင်ငံရေးပါတီခေါင်းဆောင်တွေကလည်းတရုတ်နိုင်ငံကိုမကြာခဏတွားလို့ရှိရတယ်လို့တရုတ်အာဏာပိုင်တွေနဲ့ရင်းရင်းနှီးနှီးဆက်ဆံလေးရှိပေမဲ့မကြာသေးရင်လာရတွင်နှစ်နိုင်ငံနယ်စပ်ကတိုက်ပွဲတွေကြောင့်အပြန်အလှန်ဆက်ဆွဲမှုတွေနဲ့တူမပြေမလည်ခြေနေနဲ့လည်းကြုံနေကြရတာပါ
တရုတ်နိုင်ငံအလဲပိုင်းရန်စီမြစ်တွင်တိမ်မောက်သွားတဲ့ခီးသည်တင်တင်မော့ကိုပြန်ဆဲနိုင်ဖို့ကယ်ဆယ်ရေးဝန်ထမ်းတွေစတင်ဆောင်ရွက်နေကြပြီးသေဆုံးသူစုစုပေါင်း68ယောက်ထိရှိနေပြီဖြစ်တဲ့အတွက်လည်းနောက်ထပ်အသက်ရှင်ကျန်သူတွေကိုတွေ့နိုင်တဲ့အလားအလာနည်းပါးလာနေပါတယ်။မှောက်ခုံဖြစ်နေတဲ့ Eastern Star တင်မော့ကိုပြန်တည့်နိုင်အောင်ညလုံးပေါက်ကြိုးစားခဲ့ကြပြီးတဲ့နောက်အခုနောက်ဆုံးမှာတော့တင်မော့ကိုတဲ့တစ်ခုလုံးရေပေါ်ပြန်ပေါ်လာတာကိုဗီဒီယိုမှတ်တမ်းတွေမှာတွေ့ရပါတယ်။တနင်္လာနေ့နှောင်းပိုင်းစိုးဝါးလာတဲ့ရာသီဥတုအတွင်းတင်မော့နစ်မြုပ်သွားခြင်းကလေးကအသက်ရှင်ရဲ့14ယောက်ကိုသာကယ်ဆယ်နိုင်ခဲ့တာပါတက်ကြီးရွယ်ဦးအများစုပါဝင်တဲ့ခီးသည်တွေက300ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပြီးအများပြားဟာတင်ဘော1 byte ထဲမှာပိတ်မိနေနိုင်တယ်လို့ယူဆထားကြပါတယ်ပို့ဆောင်ရေးဝန်ကြီးဌာနပြောခွင့်ရကတင်ဘောတစ်စင်းလုံးကိုပြန်ဖော်ပြီးပျောက်ဆုံးနေတဲ့သူတွေကိုစတင်ရှာဖွေမှဖြစ်ကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောထားပါတယ်သေဆုံးသူအရေအတွက်ဟာလည်းတဖြည်းဖြည်းပိုများလာနိုင်တဲ့အတွက်ဆယ်စုနှစ်တွေအတွင်းတရုတ်ရေချောင်းသမိုင်းမှာအဆိုးအဝါဆုံးမတော်တဆမှုတစ်ခုလည်းဖြစ်လာနိုင်ပါတယ်ရှင်
မတ်စ်လိုခေါ်တဲ့အရှေ့လက်ဗန်ဒီတာအသက်ရှူလမ်းကြောင်းဆရာယောဂါကြောင့်တောင်ကိုရီးယားနိုင်ငံမှာလူ၄ဦးထိသေဆုံးခဲ့ရပြီးကူးစက်ခံရသူကလည်း52ယောက်ထိရှိသွားပြီလို့တာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုခဲ့ပါတယ်။ယောဂါကူးစက်ခံရသူ35ယောက်မြောက်လူနာကတော့ဆရာဝန်တူဖြစ်ပြီးဗိုင်းရပ်စ်ပိုးကူးစက်ခံနေရချိန်မှာကျန်းမာရေးနှိမ့်နှောဖလှယ်ပွဲတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်နောက်ထပ်လူထောင်လောက်ကိုပါကူးစက်မဲ့အခြေအနေမျိုးနဲ့ကြုံခဲ့ရတာပါ။တောင်ကိုရီးယားကျန်းမာရေးဝန်ကြီးမွန်ယွန်ဖြိုးကတော့ယောဂါပြန့်နှံ့မှုတွေမဖြစ်အောင်ကာကွယ်ဖို့တခြားလူတွေကိုတရားခွဲထားဖို့စီစဉ်နေတယ်လို့ပြောဆိုခဲ့ပါတယ်။39ယောက်မြောက်လူနာဆိုရင်လေတောင်ကိုရီးယားလီတက်ကတက်ချက်ကြီးတူဖြစ်ပြီးစိုးမျိုးတော်တောင်ဘက်ကီလိုမီတာ50အကွာကလီတက်စကန်မှာပဲယောဂါကူးစက်ခံခဲ့ရတာကိုစစ်ဆေးတွေ့ရှိခဲ့တာပါလူများပြားကိုပြန့်နှံ့နေတဲ့အန်ဒီယရှိပြီးတီလောက်တဲ့အထိဖြစ်နေတဲ့မားစ်ယောဂါကိုကာကွယ်တဲ့အနေနဲ့လက်တလောကူးစက်ခံရနိုင်ရရှိတဲ့လူပေါင်း1600လောက်ကိုစစ်ဆေးပြီးတီးသန့်ခွဲခြားထားပါတယ်
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာစစ်သားအယောက်20တေဆုံးပြီးလူပေါင်းဒါဇင်နဲ့ချီဒဏ်ရာရအောင်တိုက်ခိုက်သွားတဲ့စစ်သွေးကြတွေကိုလိုက်လံရှာဖွေနေတဲ့စစ်စင်ရေးစတင်လိုက်ပါတယ်။မဏိပူဒေသကသဘုံတွေဟာရော့ကက်လောင်ချာတွေဘုံတွေတုံးပြီးစစ်ရင်တန်းတွေကိုကြာသာပတေးနေ့ကခြုံခိုတိုက်ခိုက်ခဲ့တာလို့အစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီဒေသမှာပုံ အဲ့ဒီဒေတာပုံအောင်ရဒေတာတွေမှာစစ်သွေးကြတွေကိုတွေ့တာနဲ့အသေးပြတ်သက်ခွင့်ကိုလည်းစစ်သားတွေကိုပေးထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တဘုံအုပ်စုတော်များများကဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောနေကြပါတယ်။မဏိပူဒေတာကလက်နက်ကင်တဘုံတွေရဲ့ဒဏ်ကိုခံစားနေရတာနှစ်ပေါင်းများစွာကြာနေပါပြီ။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုရီကဒီတိုက်ခိုက်မှုဟာဆင်ခြင်ချန်နေပြီးတော့ဝမ်းနည်းစရာကောင်းတဲ့လုပ်ရဖြစ်တဲ့အကြောင်းကိုလည်းပြောသွားခဲ့ပါတယ်။
ယူအမေရိကန်အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တန်းနဲ့ချီတဲ့အမေရိကန်ဆိုးရဝန်ထမ်းတွေရဲ့လွန်ကြုံရေးဆိုင်ရာအချက်အလက်တွေအပါအဝင်နောက်ကျောင်းရာဇဝင်တွေကိုစုဆောင်းသိမ်းဆည်းရတဲ့ဌာနကိုတရုတ်နိုင်ငံကကွန်ပျူတာဟက်ကာတွေဖောက်ထွင်းဝင်ရောက်ခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝန်ထမ်းဟောင်းတွေနဲ့လက်ရှိဝန်ထမ်း၄၀လောက်ရဲ့အချက်အလက်တွေပါကောင်းပါသွားနိုင်တယ်လို့လည်းကိုယ်ရေးကိုယ်တော်အချက်အလက်တွေကိုစီမံကွန်ကဲရတဲ့ဘိုးဆိုးရအေဂျင်စီ OPM ကပြောဆိုခဲ့တာပါ။အမေရိကန်အာဏာပိုင်ကတော့တရုတ်စုအနေနဲ့ဆက်နွယ်မှုရှိနေတဲ့တရုတ်နိုင်ငံကကွန်ပျူတာဟက်ကာတွေရဲ့လက်ချက်ဖြစ်လိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ကြပေမဲ့ဘလို့အချက်လက်တွေကြောင့်ဒီလိုပြောနိုင်တယ်ဆိုတော့ပြောဆိုမသွားပါဘူးတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟုန်လင်းကတော့စိုက်ဘာတိုက်ခတ်မှုတွေဟာရေပြူရာအဖြစ်ဘယ်သူဘယ်ဝါလက်ချက်ဆိုတာမသိနိုင်တယ်လို့နေဆက်ဖြတ်ကျော်တိုက်ခတ်မှုတွေဟာခြေရာခံမှုလည်းခက်ခဲတဲ့အတွက်အမေရိကန်ရဲ့ဆွတ်ဆွတ်ချက်ဟာတာဝန်မဲ့လွန်းတယ်လို့ဒီကနေ့ပဲပြောဆိုခဲ့တာပါဝါရှင်တန်မှာရှိတဲ့တရုတ်တန်ယုံပြောခွင့်ရသူကလည်းစိုက်ဘာတိုက်ခတ်မှုတွေကိုဥပဒေမဲ့လုပ်ရဖြစ်တရုတ်စုရကသတ်မှတ်ထားပြီးအမေရိကန်ရဲ့မှန်းဆပြောဆိုချက်ဟာတာဝန်မဲ့တယ်လို့အကျိုးလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ် OPM ယုံကတော့အချက်လက်တွေမပေါက်ကြားအောင်တင်းတင်းကြပ်ကြပ်မထိန်းချုပ်နိုင်သေးခင်ဧပြီလထဲမှာပဲ hacker တွေဖောက်ထွင်းတာခံခဲ့ရတာလို့ပြောဆိုခဲ့တယ်လို့အမေရိကန်ဘဝစုရစုံစမ်းစစ်ဆေးရေးဘျူရို FBI နဲ့အမိမြေလုံယုံရေးဖွဲ့တို့ကပူးပေါင်းစုံစမ်းစစ်ဆေးနေတယ်လို့လည်းပြောဆိုထားခဲ့ပါတယ
်ရာထူးကနာယူရမယ့် FIFA ဥက္ကဋ္ဌဆက်ဘတ်ဘလတ်တာကသူဆယ်စုနှစ်ကျော်ဦးဆောင်လာခဲ့တဲ့ဖီဖာအဖွဲ့ကိုပြုပြင်ပြောင်းလဲမှုတွေအကြီးအကျယ်လုပ်ဖို့လိုတယ်လို့ပြောလိုက်ပါတယ်။အုပ်ချုပ်ရေးအဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့စီကံထိန်းသိမ်းရေးနဲ့စီးရင်စစ်လုပ်ငန်းကော်မတီအကြီးအကဲနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဥက္ကဋ္ဌကအခုလိုမှတ်ချက်ပေးပြီးပြောဆိုခဲ့တာပါ။သူနှုတ်ထွက်တော့မယ်လို့ရုတ်တရက်ကြေညာခဲ့ပြီး၃ရက်ကြာမှမစ္စတာဘလတ်တာကဖီဖာအဖွဲ့ကိုပြုပြင်ပြောင်းလဲရေးကြီးကြီးမားမားလှုပ်ဆေးခြင်းဆောင်ကြောင်းနဲ့ဖီဖာရဲ့ညီလာခံကနေပြီးတော့သာအခုလိုပြုပြင်ပြောင်းလဲရေးတွေကိုအခောင့်အထည်ဖော်ပေးနိုင်လိမ့်မယ်လို့ပြောပါတယ်။မစ္စတာဘလတ်တာကဥက္ကဋ္ဌတိရွေးချယ်ပြီးချိန်အထိဖီဖာကိုဥဆောင်မှုပေးသွားဖို့ရည်ရွယ်ထားကြောင်းလည်းပြောပါရတယ်။ဥက္ကဋ္ဌတိကိုတော့2015ဒီဇင်ဘာကနေ2016မတ်လ16ရက်ကြားမှာရွေးချယ်သွားပါလိမ့်မယ်။1998နဲ့2010ပြည့်နှစ်တွေမှာကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်ရွေးချယ်ရမှာလက်စားမှုတွေရှိခဲ့တဲ့အတွက်အပြစ်ရှိကြောင်းအမေရိကန်ပြည်ထောင်စုမှဝန်ခံထားတဲ့ဖီဖာအမှုဆောင်ကော်မတီဝင်ဟောင်းအမေရိကန်နိုင်ငံသားချားစ်ဘလာဇာရဲ့ဆွဆွဲချက်ဟာမမှန်ကန်ဘူးလို့တောင်အာဖရိကအစိုးရနဲ့အမျိုးသားဘောလုံးအသင်းတို့ကကြေညာညှဉ်းဆဲလိုက်ပါတယ်တောင်အာဖရိကရာဇဝတ်မှုကင်းစုံစမ်းစစ်ဆေးရေးအဖွဲ့ကတော့ဒီဆွဆွဲချက်တွေကိုပနားမစစ်ဆေးမှုစတင်နေပြီဖြစ်ကြောင်းပြောပါတယ်
။ယူကရိန်းနိုင်ငံမှာရုရှားကစစ်ရေးအရဝင်ရောက်ဆွဖက်နေတာတွေရန်လိုတဲ့လုပ်ရက်တွေပေါ်မဟာမိတ်နိုင်ငံတွေချစိုးရိမ်မှုတွေကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုကထိတဲကောက်ဝေးရရှိပြီးတန်တမန်တွေဂျာမနီနိုင်ငံစတုတ်ဂတ်မြို့မှာဒီကနေ့ရောက်နေကြပါတယ်။ယူကရိန်းဆိုရတပ်ဖွဲ့တွေနဲ့ခွတ်တော်ရေးတပုံတွေချတိုက်ပွဲတွေတကြောပြန်ပေါ်ပေါက်ခဲ့ပြီးနောက်မှာပဲအမေရိကန်ဥရောပကုကဲဌာနချုပ်မှာဥရောပအခြေစိုက်စစ်ဗိုလ်ချုပ်ကြီးတွေတာမတ်ကြီးတွေနဲ့အမေရိကန်ကာဝေးဝန်ကြီးအက်စတန်ကတ်တာဒီကနေ့တွေ့ဆုံမှာပါ။ယူကရိန်းမှာရုရှားနိုင်ငံကနောက်ထပ်စစ်ဖက်မှုတွေလုံမလာနိုင်အောင်ဟန်တန်းနိုင်ရေးမြောက်အတ္တန်တစ်စာချုပ်ဖွဲ့ NATO ရဲ့မဟာဗျူဟာအမေရိကန်နဲ့ဥရောပတို့ရဲ့စီးပွားရေးတန်ခတ်မှုတွေထိရောက်မှုရှိမရှိဆိုတာတွေကိုလည်းပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်။ဒီလနောက်မှန်ချင်းပါပဲ NATO ဖွဲ့ရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမတိုင်မီဝန်ကြီးကတ်တာအနေနဲ့စစ်စာသုံးသပ်မှုတွေလုပ်နိုင်မှုအခုဆွေးနွေးပွဲကိုရည်ရွယ်ချင်းပါတာလို့လည်းအမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူ Brent Coburn ကပြောဆိုခဲ့တာပါ။အာယုံဆိုင်ဆွေးနွေးမဲ့အထက်မှာတော့ရုရှားနိုင်ငံရဲ့ယူကရိန်းနိုင်ငံတွင်းကလူရဲတွေပါဝင်လွန်ခဲ့တဲ့တစ်နှစ်ခွဲကာလအတွင်းကိစ္စတွေလည်းပါဝင်လိမ့်မယ်လို့လည်းသူကပြောဆိုထားပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘိုကိုဟာရမ်စစ်သွေးကြွအဖွဲ့လှုပ်ရှားရာအဒွာမာဝါပြည်နယ်မြို့တော်ယူလာမှာဘုံပေါက်ကွဲမှုဖြစ်ပြီးလူ30ကျော်သေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဂျာတာရီနေနှောင်းပိုင်းတို့ကဂျမီတာဈေးတွင်ညနေဈေးဝယ်သူတွေနဲ့စီကားနေချိန်ပေါက်ကွဲခဲ့ကြောင်းအရေးပေါ်အခြေအနေစီမံခန့်ခွဲမှုအဖွဲ့တာဝန်ရှိသူကပြောပါတယ်။အနည်းဆုံး31ယောက်သေဆုံးပြီး38ယောက်ဟာဆေးရုံတွေမှာဆေးကုသမှုခံယူနေရကြောင်းပြောပါတယ်။ဒီလုံရမျိုးကိုအစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကလှုပ်လှစ်ရှိပေမဲ့အခုထိတော့ဘယ်သူကမှသူတို့လှုပ်တယ်လို့ထုတ်ဖော်ပြောကြတာမျိုးမရှိသေးပါဘူးရှင်။
ောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခွန်ယူတို့ကကြေညာသွားတာပါအခုပထမဦးဆုံးထူးခြားတဲ့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရလာမယ့်အပတ်အတွင်းမှာတရုတ်ပြည်ကိုပထမဦးဆုံးအကြိမ်တွားရောက်ဖို့ရှိနေပြီးဒီခီးစင်မှာတရုတ်နိုင်ငံသမ္မတဝန်ကြီးချုပ်လို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ VOA တင်ဆက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင
်။ဟုတ်ကဲ့အရင်ကအမေရိကဥရောပစတဲ့အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုများခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာနောက်အပတ်ဗုဒ္ဓဦးနေ့မှာအင်ရှင်ရဲ့ဖိတ်ကြားချက်အရအိန္ဒိချင်းတရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောပါတယ်
။အဲရက်ကနေပြီးတော့ဒီလပေါ့အဲရက်ကနေ14ရက်ဖိတ်တာကသွန်နစ်ပါတီကဖိတ်တာပါ။အဲခီးစဉ်အတွင်းမှာတရုတ်သမ္မတရဲ့ဝင်းကျုံနဲ့တွေ့ဖို့အစီအစဉ်ပါပါတယ်
။ဒီခီးစဉ်နဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာတော့မရှိပါဘူး။ဒီခီးစဉ်ဟာဒေါ်ဆန်းစုကြည်ဟာပါတီဥက္ကဋ္ဌအနေနဲ့ပထမဆုံးတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့အရင်က NLD ဗဟိုကော်မတီဝင်တွေနဲ့လူငယ်အဖွဲ့ဝင်တွေတရုတ်နိုင်ငံကိုအ ਨੇ ဆုံး၅ချိန်လောက်တွားရောက်ခဲ့ဘူးတာဖြစ်ပါတယ်။အရင်ခီးစဉ်တွေမှာအဓိကဆွေးနွေးပြစ်ခဲ့တာတွေကိုတော့ဦးညံဝင်းကအခုလိုပြောပါတယ်
။ဘာသာ၆ခါလောက်ရှိပြီ။တွားတဲ့ထဲမှာကျွန်တော်လည်းတစ်ခေါက်သွားဘူးလေ။အဲဒီလိုပဲကွန်မြူနတီပါတီဖိတ်ပါတယ်။ဟိုကြတော့ကွန်မြူနတီပါတီရဲ့နိုင်ငံရေးရုံးလို့ပါလို့မှကျွန်တော်တို့တွေ့ရပါတယ်။ငါးဘွဲ၆ဘွဲလောက်ရှိပြီးသွားတာ။ကျွန်တော်သွားတဲ့အခါမှာတော့ဒီနေသတိသားအခြေအနေနဲ့ဟိုနှစ်ဖက်နော်ပူပေါင်းဆောင်ရွက်ရင်နှစ်ဖက်အကျိုးရှိမယ်ဆိုတာမျိုးနောက်မူရစေဝါလိုကိစ္စမျိုးအဲ့ဒါမျိုးတွေကိုပြောပြပါတယ
်။ဒေါ်ဆန်းစုကြည်သွားရောက်မဲ့အချိန်ဟာတရုတ်မြန်မာနယ်စပ်ဒေသကကိုကန့်စစ်ပွဲကြောင့်နှစ်နိုင်ငံဆက်ဆံရေးမှာအဖူးထစ်တွေရှိနေခြင်းနောက်တရုတ်စစ်တပ်ကနေဆက်ဒေတာမှာအင်အားပြစီးရေးလေးကျင့်နေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ကျောင်းကအခုလိုတုံ့သက်ပြောဆိုပါတယ်
။အခုဟာကတော့ကျွန်တော်ဒီနာကတရုတ်ပြည်ဟာဗမာပြည်ကိုဆွေးရနေပတ်သက်လို့အခြေခံကနေစပြီးတော့ဒီကိစ္စကြီးကပြန်ပြင်ပြီးလုပ်နေတယ်ကျွန်တော်မြင်ပါတယ်။ပြည်ပြည်ကပြည်ဗမာပြည်ရဲ့ဒီအတိုက်ခံဒီဆိုအဆိုအမဟုတ်ကဲ့အဲအစီအစဉ်ကိုဆွေးနွေးနေလို့ပေါ်ပေါက်လာတာတော့အချက်တစ်ခုရှိတော့ပါကြာတော့ပါလေ။ဒါပေမဲ့ဒီလက်တွေ့လက်ချက်နေမှာလည်းလည်းအဖွဲ့ဖွဲ့ထောက်ထားနေရတယ်လို့ပါနေနေနဲ့နောက်ကျနေအခု MLD ဆိုလို့ရှိရင်အရင်ကအဖွဲ့နဲ့ပြေဖိတ်ပြီးပါလေ။အခုတော့စမ်းစုလက်တွေ့အဆင်ပြေတဲ့အဲ့ဒီလိုဖိတ်ကြလို့ဖြစ်မှာသူတို့အစီအစဉ်ရှိရှိနဲ့လုပ်နေတယ်ကျွန်တော်အလိမ့်နေပါလေ။
ဒီခီးစဉ်မှာမြမပြည်အတွက်ဘလို့အကျိုးရလက်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရဲဘော်ဖိုးတန်ကျောင်းကအခုလိုပြောပါတယ်
။တင်းကြီးဟာဒီစုပ်ကိုတူကြီးနဲ့ဒူဒီမို့အဖွဲ့အစည်းတစ်ခုကြီးနဲ့ဆွေးနွေးတာကိုနိုင်ငံအတွက်ရောကိတာမျိုးတုံတိုင်းအချိန်မှာမလုပ်ပါဘူးခင်ဗျ။အဲ့တော့အခုမြမပြည်ရဲ့အချိန်မှာလည်းသူအဲ့ဒီမြမနိုင်ငံကိုကန့်ကန့်နေစေဟာမျိုးအဲ့လိုမျိုးအဒီပြေပေါ်အောင်လို့မရှိဘူးလို့ထင်ပါကျွန်တော်ထင်တာကတော့ဒီပြာဒီခုမြေတစ်ခုရေးအောင်လို့အတွက်ဘုမာပြေအင်အားစုရဲ့အားလုံးကိုဆွေးနွေးရလို့ကျွန်တော်ပြောပါတယ်အစိုးရနဲ့လည်းလက်ရှိဆွေးနွေးမှုတွေဆွေးနွေးတော့ဘုမာပြေတခြားအစိုးရမဟုတ်တဲ့အင်အားစုတွေကိုဆွေးနွေးအဲ့ဒီရေးခြင်းနဲ့လက်မြရတာအဲ့တော့ဘုမာပြေရဲ့အကျိုးစီးပွားဆိုတာကသူ့ရဲ့အကျိုးစီးပွားတွေကိုအဓိကထားလိုက်တယ်ပြောရင်ဒီမှာမြင်ပါတယ်
ပြီးခဲ့တဲ့ AB လအတွင်းကလည်းတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာယကသူရောဥရွှေမန်းဟာတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီခီးစဉ်မှာသူရောဥရွှေမန်းဟာတရုတ်သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးတင်းကျင်းအေးချမ်းရေးနဲ့နေဆက်ဒေသငြိမ်းချမ်းရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်
။ကိုမိုးစောပြောပြသွားတာပါ။အခုတော့တရုတ်မြန်မာနယ်စပ်ဘက်ကအခြေအနေတွေကိုကြည့်ရအောင်။မြန်မာနယ်ဆက်အနီးမှာတရုတ်တို့ကကြည်အစ်စ်နဲ့စစ်ရေးလေးကျင့်တာဆိုရင်တရုတ်တို့ရဲ့တောင့်တင်းတဲ့စစ်အင်အားကိုပြသလိုက်တာဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာကြံ့ကျင်သူတွေကပြောပါတယ်တရုတ်နယ်ဆက်အနီးမြန်မာနဲ့တိုင်းရင်းသားလက်နက်ကိုင်တို့တိုက်ပွဲတွေတင်းမာလာတဲ့ကာလမှာထွက်ပေါ်လာတဲ့တရုတ်တို့ရဲ့စစ်ရေးလေးကျင့်မှုဟာလူထုအထိတ်အလန့်မဖြစ်အောင်အထူးသတိထားဖို့လိုတယ်ဆိုပြီးမြန်မာနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်အသေးစိတ်ကိုမတိန်ကြီးထက်ကပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်မြန်မာတပ်မတော်နဲ့ကိုကန့်လက်နက်ကိုင်တပ် MNDAA တို့ကြောင့်လာနေချီချာမြင့်နေပြီဖြစ်တဲ့တိုက်ပွဲတွေအတွင်မြန်မာဘက်ကဘုံတွေလက်နက်ကြီးစံတွေတရုတ်ဘက်ကိုကြားရောက်ပောက်ကွဲပြီးတရုတ်နိုင်ငံသားတချို့သေဆုံးထဏ်ရာရခဲ့တာပါ တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေဟာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးကိုတည်ရောက်မှုတွေရှိနေပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးဒီအပိုင်းအတွင်းမှာပဲတရုတ်ပြည်သူလူမျိုးရေးတပ်မတော်ကဝေဟင်နဲ့မြေပြင်ပူးရဲစစ်ရေးလေ့ကျင့်မှုကိုကြီးအစ်စ်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်တရုတ်ရဲ့စီးလေးချင်းမှုဟာဆိုရင်သူ့ရဲ့စစ်အင်အားကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်အခြေစိုက်လေကြောင်းနဲ့ကာကွယ်ဆိုင်ရာလေလာတဲ့ Air Force Association ရဲ့ကာကွယ်ဆိုင်ရာအကြီးအကဲပေးပီတာဟိုစီကပြောပါတယ
် Well my view is that the Chinese are sending signals and the signals they are sending are we are powerful
တရုတ်တွေကသူတို့အင်အားကြီးတယ်ဆိုတာနဲ့သူတို့လှုပ်ချင်တဲ့ကိစ္စမှာဘယ်သူမှဝင်မဆွတ်သင့်ဘူးဆိုတာကိုပြလိုက်တယ်ဆိုတာရှင်းပါတယ်
မြန်မာဘက်ကတိုက်ပွဲတွေအတွင်းတရုတ်ဘက်ကိုလက်နက်ကြီးချရောက်ပောက်ကွဲပြီးတရုတ်နိုင်ငံသားတချို့သေဆုံးခဲ့ရမှုနဲ့ပတ်သက်လို့တရုတ်ဘက်ကတန်တမန်ရေးအရမြန်မာကိုပြင်းပြင်းထန်ထန်သတိပေးခဲ့ပြီးတဲ့နောက်အခုလိုစီးရေးလေ့ကျင့်မှုကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သုံးသက်သူတချို့ကတော့တရုတ်မြန်မာအစိုးရနှစ်ရက်ကြာအရင်တုန်းကလိုဆက်ဆံရေးမကောင်းတော့တဲ့အချက်ကိုလည်းထောက်ပြပါတယ်။အမေရိကန်ပြည်ထောင်စုမိုင်ယာမီတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနကပါမောက်ခဂျွန်ဒရီယာကတော့အခုလိုပြောပါတယ်။
Only Beijing really knows the answer to that I'm afraid since
see လေ့ကျင့်မှုဘာကြောင့်လုပ်ရတယ်ဆိုတာကိုတော့တီအဆိုးကပဲသိပါလိမ့်မယ်ကျမမပြောလို့ပါဘူးနောက်ဒေါန်ဆန်းစုကြည်လွတ်မြောက်လာတဲ့မြန်မာနိုင်ငံတွင်းကတရုတ်ရဲ့ဖွံ့ဖြိုးရေးစီမံကိန်းတချို့ဟာဆိုရင်လေဒေသခံတွေကိုစိုးကျိုးတွေတက်ရောက်မယ်အရေးစိုးရင်ချင်းနဲ့ဆန့်ကျင်ခံရမှုတွေရှိလာပါတယ်မြန်မာပြည်သူတချို့ဟာလည်းနိုင်ငံတွင်းကတရုတ်တို့ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာအမြင်မကျေလင်မှုတွေရှိလာတယ်လို့လက်ရှိမြန်မာနဲ့တရုတ်အစိုးရနှစ်ယောက်ကြားမှာလည်းအရင်မြန်မာစစ်အစိုးရတုန်းကလိုဆက်ဆံရေးကမကောင်းတော့ပါဘူ
းတရုတ်မြန်မာနယ်စပ်မှာတရုတ်တို့ရဲ့စီးရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးကတော့နယ်စပ်ဒေသစီးရေးလေ့ကျင့်မှုမှာနယ်စပ်ဒေသခံတွေအထူးသဖြင့်မြန်မာနိုင်ငံသားတွေအထိတ်တက်လာမဖြစ်ဖို့အထူးသတိထားဖို့တရုတ်ဘက်ကပြောဆိုထားပြီးဖြစ်တယ်လို့ကြားသာဘရီးနေမှာပြောဆိုပါတယ်တရုတ်မြန်မာနယ်စပ်တိုက်ပွဲတွေဟာနယ်စပ်ဒေသလုံးကျုံအေဂျင်ရေးကိုတည်ရောက်မှုတွေရှိတယ်လို့တရုတ်ဘက်ကယူဆထားပေမဲ့အခုစစ်ရေးလေ့ကျင့်မှုကပုံမှန်လေ့ကျင့်မှုသာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်တရုတ်ဘက်ကစစ်ရေးလေ့ကျင့်မှုတွေလှုပ်ဆောင်နေတဲ့ဒီအပိုင်းအတွင်းမှာတော့ကိုကန်ဒေသဘက်မှာတိုက်ပွဲတွေငြိမ်သက်နေပါတယ်ရှင
်တစ်ဆက်တည်းမှာပဲအခုလိုတရုတ်မြန်မာနယ်စပ်ဘက်မှာတရုတ်ဘက်ကစစ်ရေးလေ့ကျင့်မှုတွေလုပ်နေချိန်မှာပဲဝါပီတောင်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေလည်းစစ်ရေးအခြေအနေတင်းမာနေပါတယ်ဝါပီသွေးစီညီညွတ်ရေးထိန်းချုပ်ရာဝါပီတောင်ပိုင်းအတွင်းမှာတစ်ခိုးထုံမှုကိုဝင်ရောက်ဖမ်းဆီးရင်တပ်စခန်းချထားတဲ့မြန်မာစစ်တပ်ကိုဝါပီသွေးစီညီညွတ်ရေးတပ်ကဝိုင်းထားတာကြောင့်နှစ်ဖက်တို့ကြားစစ်ရေးတင်းမာနေကြပါတယ်ဝါတပ်ရဲ့ခွင့်ပြုချက်နဲ့တစ်ခုတ်သူတွေကိုတရားဥပဒေကြောင်းအရအေးယူမှာကိုမကက်ကွက်ပေမဲ့ဒေတာအတွင်းဝင်ရောက်လာတဲ့မြန်မာတပ်မတော်ပြန်ဆုတ်ခွာသွားဖို့လိုတယ်လို့ဝါပီသွေးစီညီညွတ်ရေးတပ်မတော်ကပြောဆိုလိုက်ပါတယ်။အင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝါပီသွေးစီညီညွတ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးတင်းမာမှုကိုနှစ်ဖက်တို့ကဘလို့ချီးကပ်အဖြေရှာမလဲဆိုတာကိုတော့မတိုင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်တစ်တောကျိုးဝိုင်းတွင်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ရဲ့ခွင့်ပြုချက်နဲ့တစ်ထုတ်လုပ်သူတွေကိုမြန်မာတပ်မတော်ကအင်အား100နီးပါးရှိတဲ့တပ်ရင်းခမရ919ကဝန်ရောက်စီးနှင်ဖမ်းဆီးခဲ့တာဖြစ်ပါတယ်။တစ်ခိုးထုတ်လုပ်တဲ့ကားတွေနဲ့လူပေါင်း16ယောက်တို့ကိုဖမ်းဆီးခဲ့ပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်ထင်းချုပ်ရာဝါပြည်တောင်ပိုင်းဒေသမိုင်းတုံမြို့အနီးကနာကောင်းမှုမှာမြမတက်မတော်တရင်ကစခန်းချထားတာမို့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ရဲ့တရင်နှရင်တို့ကဝိုင်းဝန်းပိတ်ဆို့လိုက်တာဖြစ်တယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်ဒီကိစ္စမျိုးကိုတက်နဲ့သုံးစရာမလိုပဲနဲ့ဒေသရင်းနဲ့တတော်ဌာနကဖမ်းတာပြုတာပြောတာဆိုတာဆိုလို့ရှိရင်ဒါကတော့သဘာဝကျလေနိအဲဒါတပိုင်းကွာမဟုတ်ပဲနဲ့တရင်နဲ့ဝင်ဖားနေဆိုတော့ကျွန်တော်တို့ဒေတာအတွင်းမှာဝင်ဖားနေဆိုတော့ဒါကတော့မကောင်းဘူးပေါ့ဗျာနောက်တစ်ခုကမကျင်တ်တာကဗာလဲဆိုတော့မနေ့ကအထီးတီးရတဲ့သတင်းကသူတို့ကဗမာ၁၀ယောက်ကိုတော့ဆွတ်လိုက်ပြီးအဲဒီဂျန်နဲ့6ယောက်ဟိုပလောင်1ယောက်ဝ1ယောက်တီး4ယောက်ကိုတော့ဖမ်းထားပြီးတော့တရားရုံးတင်ဖို့တရားစွဲထားပြီးဆိုပြီးတော့ပြည်ရတဲ့တဲ့မယ်ဒါကြောင့်မို့ဒီနှစ်ခုစလုံးကဟိုနည်းနည်းကတိကောင်ဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တရင်တရင်လွတ်ပြီးတော့သူတို့ဟိုဖမ်းတဲ့နေရာမှာသူတို့ဟိုတရင်ကနေထားတော့မယ်ဒါကြောင့်မို့သူတို့ကိုဝိုင်းထားလိုက်တာ
အင်အားတရာနီးပါးရှိတဲ့မြန်မာတပ်မတော်တပ်ဖွဲ့ကိုဝါတပ်ဖက်ကတရင်နှရင်အင်အား2ဆနီးပါးအသုံးပြုပိတ်ဆို့ထားတာလည်းဖြစ်ပါတယ် ဒါပေမဲ့လည်းအခုစီးရဲတင်းမာမှုပြေလည်စေဖို့အတွက်ကတော့ဝါပြည်တောင်ပိုင်းတွင်ဝင်ရောက်လာတဲ့မြမတက်မတော်ပြန်လည်ဆုတ်ခွာပေးဖို့အဓိကဖြစ်တယ်လို့ဝါတက်ရဲ့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်။ဟိုအရေးယူမယ်ဆိုရင်လည်းအရေးမကြီးပါဘူး။တိခုတ်တဲ့ဟာတရားဥပဒေရမြတ်မြတ်တတနဲ့အရေးယူတယ်ဆိုရင်တက်တာမရှိပါဘူး။တစ်ခါကတော့တက်နဲ့ဝင်ပိန်ပြီးတော့ဝင်ဖမ်းပြီးတော့တက်ကဟိုညမှာနေရာယူထားတယ်ဆိုတော့ကျန်ဆုတ်ပေးဖို့ပါ။အကြောင်းမဝိုင်းထားလိုက်တာဖြစ်တ
ယ်။တိခိုးထုတ်သူတွေကိုအကြောင်းပြုပြီးဇွန်လတရက်နေ့ကလေးကစခဲ့တဲ့နှစ်ဖက်တင်းမာမှုကအခုချိန်ထိတော့ပြည်လဲအောင်ညှိနှိုင်းနိုင်တဲ့အဆင့်ကိုမရောက်သေးပါဘူး။ဝါပြည်သွေးစည်းညညရေးတပ်ဖက်ကမြမအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသိန်းစောထံကိုတောက်ကြာနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးနှစ်ဖက်စီးရဲတင်းမာမှုကိုပြည်လဲအောင်ညှိနှိုင်းဖို့ဖုံးဆက်ခဲ့ပါတယ်။ဦးသိန်းစောမအားလတ်တာကြောင့်သူ့ရဲ့ကိုရီးအရာရှိကနေတဆင်ဝါတက်ဖွဲ့ရဲ့လူလားချက်တွေကိုရှင်းပြခဲ့ရတယ်လို့လဲဝါတက်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။တချိန်တည်းမှာပဲဒရိကန်တိုင်းစစ်ဌာနချုပ်ကတက်ဖက်တာဝန်ရှိသူတို့နဲ့လည်းညှိနှိုင်းနေတဲ့အကြောင်းဦးအောင်မြင့်ကပြောပါတယ်
။သူတို့ကဗမာ10ယောက်ကိုမလွတ်ပါဘူးတဲ့။အဲသူတို့ဟိုဘာလုံး6ယောက်နဲ့တီးကြခွဲပြီးတော့ဖမ်းထားပါတယ်တဲ့။6ယောက်ကိုတော့တရားစွဲထားတယ်။စွဲလိုက်ပြီးသမားချားယောက်ကိုတော့သူကအလုတ်သမားဘောပဲပေါ့ဒါကြောင့်မို့တရားဆွဲနိုင်မလားမဆွဲနိုင်ဘူးလားဆိုတာမသိသေးတဲ့အတွက်သူတို့ကတိကျတိတော့ဌာနကိုပို့ထားတယ်လို့ပြောတယ
်ဝါပြည်နယ်ထဲမှာတစ်ထုတ်လုပ်မှုတွေကိုတင်းကျပ်ထားပြီးအခုတစ်ထုတ်လုပ်မှုကလည်းဝါဒေတာတွင်လိုအပ်ချက်အရာထုတ်ယူနေတာဖြစ်တဲ့အကြောင်းဝါတပ်ဖွဲ့ဘက်ကပြောပါတယ်မြန်မာအစိုးရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်ဖြေကြားခဲ့ခြင်းမရှိသလိုမြန်မာအစိုးရသတင်းထွေမှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဖော်ပြခြင်းမရှိသေးပါဘူး။ရှမ်းပြည်နယ်ရှေ့ပိုင်းဒေသထိုင်းနယ်စပ်တခြားကဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ထိန်းချုပ်ရာဝါပြည်တောင်ပိုင်းဒေသကဝါတပ်တွေကိုတရုတ်နယ်စပ်ဝါပြည်မြောက်ပိုင်းဘက်ပြန်လည်ဆုတ်ခွာပေးဖို့မြန်မာတပ်မတော်ဘက်က2009ခုနှစ်ဝင်းကျင်ကတောင်းဆိုခဲ့ပူပါတယ်။တရင်သားလက်နက်ကင်တက်တွေထဲမှာလက်နက်အင်အားလူအင်အားအတောင့်တင်းဆုံးဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ဟာမြန်မာအစိုးရနဲ့အပြစ်ရထားတဲ့အဖွဲ့ဖြစ်ပြီးမြန်မာစစ်အစိုးရရေးဆွဲခဲ့တဲ့2008ခုနှစ်အခြေခံဥပဒေအရလဲရှမ်းပြည်နယ်တွင်းကဟိုပန်၊မိုင်းမော်၊ပန်ဝိုင်း၊နားဖန်၊မက်မန်၊ပန်ဆန်းမြို့နယ်တွေကိုဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ရရှိထားတာလည်းဖြစ်ပါတယ်ရှင
်။မတိုင်ကြီးထိုက်ပြောပြသွားတာပါအခုတော့အရွယ်မတိုင်မီစစ်မှုထမ်းဆောင်နေရတဲ့ကလေးသူငယ်နဲ့လူငယ်50ယောက်ကိုမြမတက်မတော်ကနှုတ်ထွက်ခွင့်ပြုလိုက်ကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF မြန်မာကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနှစ်အတွင်းမှာပဲကလေးစစ်သားအဖြစ်ကနေနှုတ်ထွက်ခွင့်ပြုသူပေါင်း63ဦးရှိပြီလို့လည်းဖော်ပြထားပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ရှင်
။မြမတက်မတော်အနေနဲ့ဇွန်လ4ရက်နေ့မှာအရွယ်မရောက်သေးတဲ့ကလေးတွေနဲ့လူငယ်50ဦးကိုနှုတ်ထွက်ခွင့်ပြုခဲ့ကြောင်းကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီနှစ်ထဲမှာနှုတ်ထွက်ခွင့်ပြုသူကလေး60ကျော်ရှိပြီလို့လည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းမြမတက်မတော်တွင်းမှာကလေးတွေကိုစစ်သားအဖြစ်စုဆောင်းမှုနဲ့အသုံးပြုမှုတွေကရပ်တန့်သွားတာမျိုးမရှိသေးဘူးဆိုပြီးလူအခွင့်အရေးနဲ့ကလေးငယ်အခွင့်အရေးလှုပ်ရှားသူလည်းဖြစ် Equality မြမအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဖြစ်တဲ့ဦးအောင်မျိုးမင်းကဆိုပါတယ်
ကလေးစစ်သားတုံ့ပြန်မှုကတော့ကျွန်တော်တို့အနည်းနဲ့များမဆိုရှိနေဆုံးပဲဗျစစ်သားစုဆောင်တဲ့နေရာဒီမှာတချို့သောကလေးတွေကစုဆောင်ခံနေရတဲ့အခြေအနေမျိုးရှိတယ်ဒါကိုကျွန်တော်ကြည့်ပြီးပြောလဲဆိုရင်တော့အခုနောက်ပိုင်းမှာဒီစစ်သားစုဆောင်ခံရလို့မိဘကိုအကြောင်းကြားတဲ့ case တွေရှိနေခြင်းကကလေးစစ်သားတုံ့ပြန်မှုလုံးဝရပ်တန့်သွားတာမရှိဘူးအခြေအနေအတိုင်းအတာတစ်ခုအရအရင်ထက်ညော့နေသွားတယ်လို့ပြောနိုင်နေမယ်ဒါတွေကမပပျောက်သေးဘူးဆိုတာကျွန်တော်သိနေရတယ်ဗျကလေးတွေကအကြောင်းကြားလို့မိဘကဒီ ILO သွားတိုင်နေ ILO နဲ့သွားတိုင်ပြီးတော့ဒီကိစ္စပြတ်ထဲမှာသွားရှာတဲ့အချိန်မှာမရှိတော့တဲ့အဖြစ်ကတော့ကျွန်တော်တို့တွေ့နေရတော့မယ်နောက်တစ်ခုကအခက်အခဲပြာကြုံတွေ့ရလဲဆိုတော့ဝင်းလုံးကတော့အသက်မပြည့်သေးဘူးဗျဒါပေမဲ့အခုတိုင်ကြတဲ့အချိန်မှာအသက်ပြည့်သွားတဲ့ကလေးတွေကိုပြန်ထုတ်မယ်ဆိုရင်တာမန်အသက်မပြည့်သေးတဲ့ကလေးတွေပုံမှုခက်ခဲတဲ့ဟာတွေမလိုလားအပယ်ကြံ့ကြတာတွေအဲ့ဒါတွေကတော့လက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေပါပဲ
အခုအချိန်မှာတော့မြမတက်မတော်နဲ့ကုလသမဂ္ဂတို့ဟာ2012ခုနှစ်ကစပြီးလုပ်ငန်းဆောင်ရွက်မှုစီမံချက်ကိုလှုပ်ဆောင်ပြီးချိန်ကစလို့ကလေး646ဦးကိုစစ်တပ်ကနေနှုတ်ထွက်ခွင့်ပြုပြီးဖြစ်ကြောင်း UNICEF ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လည်းကလေးတွေမြမတက်မတော်အတွင်းမှာဘလောက်ကြံနေသေးလဲဆိုတာကိုပွင့်လင်းမြင်သာစွာစစ်ဆေးမေးမြန်းနိုင်တဲ့အခြေအနေတွေတော့မရှိသေးဘူးဆိုပြီးဦးအောင်မျိုးမင်းကဆက်ပြောပြပါတယ
်။အရင်တော့ငင်းဆိုတဲ့နေရာကနေအခုလိုမျိုးအထုတ်လိုက်လွှဲပေးတာတော့ပြင်နေတာကျေစုပြင်နေဒါပေမဲ့ဘာလို့ကျွန်တော်တို့ဖြစ်နေလဲဆိုရှင်တကယ်တမ်းဘလောက်ကြံနေလဲ ဘသူတွေကတော့ဒီအမျိုးကိုကျွန်တော်တို့ဖတ်တင်နေဆိုရဲဟာတွေကိုတိတိကျခွင့်ပြုထားတာမရှိဘူးအဲ့လိုခွင့်ပြုဖို့အတွက်ကလည်းကျွန်တော်တို့ဒီလိုမျိုးတက်စခန်းတွေမှာရှိတဲ့ကလေးတွေကိုကျွန်တော်တို့အချိန်မီးစစ်ဆေးနိုင်တဲ့ဟာမျိုးရောက်နေတဲ့ကလေးတွေကလည်းအကျောက်တရားကင်းကင်းနဲ့တင်ပြနိုင်တဲ့အခြေအနေမျိုးရှိဖို့လိုအပ်တယ
်တဆက်တည်းမှာပဲမြမတက်မတော်နဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တို့ဟာပဋိပက္ခတွေအတွင်းကလေးတွေကိုစစ်သားအဖြစ်စုဆောင်အသုံးပြုမှုတွေရှိနေသေးပဲလို့ဆိုပါတယ်ယူနီဆက်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့ဝါကချင်းကရင်နီရှမ်းစတဲ့လက်နက်ကိုင်အဖွဲ့တွေပါဝင်ပါတယ်မြမတက်မတော်အနေနဲ့ညင်းဆိုတဲ့အခြေအနေကနေအခုလိုမျိုးအတုတ်လိုက်လွှဲပြောင်းပေးတာမျိုးတွေရှိလာတဲ့အတွက်အနည်းငယ်တိုးတက်မှုတွေရှိလာတယ်လို့ပြောလို့ရပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့လက်ရှိတိုက်ပွဲတွေအတွင်းကလေးတွေကိုအသုံးပြုမှုအခြေအနေတွေပုံမော်မြင့်တက်လာတယ်လို့လည်းဦးအောင်မျိုးမင်းကဆိုပါတယ်ဒီအတွက်မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့ဒီကိစ္စတွေကိုအလေးအနက်ဆောင်ရွက်တာမျိုးတွေဖြစ်တယ်လို့လည်းဆက်ပြောသွားပါတယ
်တိုင်းရင်းသားတွေဘက်မှာကလေးစစ်သားအသုံးပြုမှုကဒီလက်နက်ကိုင်တပ်ဖွဲ့တွေတွင်မှာလည်းဒါတွေကိုပပြအောင်လုပ်ဖို့အဖြစ်ခက်ရဲဆဲထားတဲ့လက်နက်ကိုင်တပ်ဖွဲ့တွင်မှာရှိတဲ့ကလေးစစ်သားတွေကိုလည်းအမြန်ဆုံးစစ်မှုထမ်းကြီးကရက်တက်ပြီးနေရက်ပြန်ရင်တော့လှုပ်ဆောင်မှုကအခုရဆွေးနွေးဖို့လိုအပ်ပါတယ်။ဒါပေမဲ့ငင်းချမ်းရေးအဖြစ်ခက်ရဆဲရင်ဆွေးနွေးတဲ့အချိန်မှာကလေးစစ်သားဟောင်းတွေကိုပြန်လည်ပြီးတော့နေရက်ရင်ပြန်ပို့ဖို့နေရက်ရွာနဲ့ပြန်လည်ပေါင်းစည်းဖို့ဆွေးနွေးတဲ့အချက်တစ်ခုမှကျွန်တော်မတွေ့သေးဘူး။နောက်ဆုံးထွက်ခဲ့တဲ့ငင်းချမ်းရေးသဘောတူညီချက်မူကြမ်းမှာဆိုလို့ရှိရင်ကလေးစစ်သားအတုံးမပြူပါဘူးဆိုတဲ့အချက်ပဲဆွေးနွေးထားပြီးတော့ရှိပြီးသားကလေးစစ်သားတွေကိုဘယ်လိုကင်တွယ်ဖြေရှင်းမယ်ဆိုတာကိုတိတိကျကျမဖော်ပြထားဘူးဆွေးတော်မဆွေးမိတဲ့အချက်ကတော့ကျွန်တော်ဒီနေ့လေးစိတ်မကောင်းဖြစ်စေရပါပဲ
မြန်မာနိုင်ငံရဲ့ပဋိပက္ခတွေမှာမြမတက်မတော်ဘက်ကတော့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပါကလေးတငယ်တွေကိုစစ်သားအဖြစ်စုဆောင်းအသုံးပြုမှုတွေရှိနေစေဖြစ်တာကြောင့်ကလေးတငယ်ဥပဒေမှာပြင်ဆင်ချက်တွေလုပ်နိုင်ဖို့ကလေးခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကစ조사ဆောင်ရွက်နေကြပါတယ်ရှင
်မအေးမှာပြောပြသွားတာပါအခုကျမတို့အတန်လွင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နဲ့စင် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရရှင်အခုညနေပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးမှာပါရှင
်ဒီနေ့ငွေကိုပထမဆုံးချိန်ခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရှေ့သတင်းပတ်ထဲတွေ့ရောက်ပြီးတရုတ်ဆိုးရထိတ်တန့်ခေါင်းဆောင်နေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရှေ့သတင်းပတ်ဗိုလ်ထူးနဲ့ဇွန်လ10ရက်နေ့ကနေ14ရက်နေ့ထိခီးစဉ်မှာတရုတ်သမ္မတရှီကျင်းဖြင့်ဝန်ကြီးချုပ်လီကာချင်းတို့နဲ့ပါတွေ့ဆုံမှာဖြစ်တဲ့အကြောင်း NLD ပြောခွင့်ရသူဦးညံဝင်းကပြောဆိုခဲ့တာပါ။တရုတ်နိုင်ငံလေဗန်ရန်စီမြစ်တွင်တိမ်မောက်သွားတဲ့ခီးစဉ်တင်မောက်ကိုပြန်ဆယ်နိုင်ဖို့ကယ်ဆယ်ဝန်ထမ်းတွေစတင်ဆောင်ရွက်နေကြပါတယ်။အခုကမှသေဆုံးသူစုစုပေါင်း69ယောက်ထိရှိနေပြီးဖြစ်ပြီးလို့အတီးပြုနေတဲ့အတွက်လည်းနောက်ထပ်အသက်ရှင်ကျန်ရသူတွေတွေ့နေတဲ့အလားအလာတွေလည်းနှေးပါလာနေပါတယ်။တန်းတဲ့ချီရဲ့အမေရိကန်ဆွေရဝန်ထမ်းတွေရဲ့လုံခြုံရေးဆိုင်ရာချက်လက်တွေပါဝင်နောက်ကျောင်းရာဇဝင်တွေကိုစုဆောင်းသိမ်းဆည်းထားရတဲ့ဌာနကိုတရုတ်နိုင်ငံကကွန်ပျူတာဟက်ကာတွေဖောက်ထွင်းဝင်ရောက်ခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝန်ထမ်းအောင်းနေတဲ့လက်ရှိဝန်ထမ်း၄သန်းလောက်ရဲ့အချက်လက်တွေပါကောင်းပါသွားနိုင်တယ်လို့လည်းကိုယ်ကိုယ်ကချက်လက်တွေကိုစီမံကုပ်ခဲ့ရတဲ့ဘူအဆွေရအေဂျင်စီ OPM ကပြောဆိုခဲ့တာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွန်လေးကတော့စိုက်ဘာတိုက်ခိုက်မှုတွေဟာဘယ်သူဘဝလက်ချက်ဆိုတော့မသိနိုင်တဲ့အတွက်အမေရိကန်ရဲ့ဆွဆွဲချက်ဟာတာဝန်မဲ့လွန်းတယ်လို့လည်းဒီကနေ့ပဲတုံ့ပြန်ပြောဆိုခဲ့တာပါ။ယူကရိန်းနိုင်ငံမှာရုရှားကစီးရီးယားဝန်ရောက်ဆက်ဖက်နေရပြီးရန်လူရဲလို့ရတဲ့ပေါ်မာမင်းနိုင်ငံတွေကစိုးရိမ်မှုတွေကိုဆွေးနွေးနိုင်ဖို့အမေရိကန်ပြည်တော်စုကထိတ်တန့်ကာဝေးအရာရှိတွေတန်တမန်တွေဂျာမနီနိုင်ငံစတူဂတ်မြို့မှာဒီကနေ့ရောက်နေပါတယ်။ယူကရိန်းဆိုးရတပ်ဖွဲ့တွေနဲ့ခွက်ထွက်ရေးသဘုံတွေကတပ်ဖွဲ့တွေကြောပြန်ပေါ်ပေါက်ခဲ့ပြီးနောက်မှာပဲအခုလိုဆွေးနွေးမှုတွေပေါ်ထွက်လာတာပါ
။ဒရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Fongalio ဖြစ်ပါတယ်။ကျမအနောက်လက်ဖိုက်ပါည9နာရီမှာထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ရအောင်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.